ကလေးတငယ်တွေအမျိုးသမီးနဲ့အမျိုးသားတွေအပါအဝင်လူရက်စေပြီးသားအကျဉ်းသား200ကျော်ကိုထိုင်းဘက်ကနေပြည်နှံတန်းပေးခဲ့တာပါပြည်နှံတန်းပေးခံရသူတွေကိုဒီဇင်ဘာလ30ရက်နေ့မှာတော့ရနောင်းဘက်ကနေကော့တောင်းဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ကြအောင်ကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းလူ့သမားအရင်းမြစ်စင်တာ MWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
မရရှိဘူးဆိုတော့တဖွဲ့ဖြစ်သွားတော့ကောင်။တဖွဲ့ဖြစ်သွားတော့တဖွဲ့ပြန်ရှိတဲ့ကြောင့်ကျွန်တော်မိသားစုကိုပါလို့မိသားစုတွေမှာတော့ကျွန်တော်တို့ကပုံမှန်ပြောလို့ကျွန်တော်ကပြန်ချောင်းမျိုးကြောင့်ခိုင်းရောက်ပြီးတော့ခိုင်းပါလာပေတဲ့ဖိတ်ပေးတာလူမျိုးသမီးအုပ်စုပေါ့နော်မျိုးသမီးတွေပါပါတယ်မျိုးလည်းမပါဘူးမရရှိဘူးသမီးအောင်ကျော်ဘယ်လိုကြောင့်ဆိုတော့ကျွန်တော်ကဒီကတော့ talk come ရှိတဲ့ဟာကတည်းကအထောက်ထားပြီးမပြီးဆိုရင်ပြီးလို့ရှိရင်နောက်တစ်ခုကအလုတ်ချင်းတူတယ်ဟာလေပါတယ်ခင်ဗျာချားရံစမှုကလူ180ကျော်တော့မှတော့ပါတယ်ခင်ဗျာချားရံစမှုလည်းထောင်တော့မှ3နှစ်4နှစ်5နှစ်ကြာတဲ့လူတွေရှိပါတယ်ခင်ဗျာ
ထိုင်းနိုင်ငံကအချုပ်ထောင်တွေထဲမှာလူရက်စအကျဉ်းသား900လောက်ကျန်နေသေးကြောင်းကိုလည်းဆက်ပြောပြပါတယ
်ထိုင်းထဲမှာလည်းအများကြီးလူ350နဲ့900ကျောင်းမှာကျန်သေးတာပေါ့နော်ကျွန်တော်လုပ်သွားမယ်ဒါမှမဟုတ်ဘူးဒီစလိကေတော့ဒီပကြောင်းကနေဒီတိုင်းဒီဆုံးကောင်တော့စလိကေရှိတယ်။ခရီးကင်ဆယ်ကူကနေတော့အရှိတော့ဘာနာဒီကြောင်းမရပန်းခံရပြီးတော့ဒီကျွန်တော်ဒီထိပ်သိမ်းစကပ်ပို့လာတယ်။ပို့လာပြီးဒီမှာကျွန်တော်ဒီမြန်မာလူမမရရှိရနေစေ။ဟောစီးရင်ကောက်ယူပြီးမှမြန်မာဒီမှာဒီနိုင်ငံရေးဝန်ကြီးပို့ပြီးမှတော့ပို့လာတာဖြစ်မှာတကယ်
။ထိုင်းအချင်းထောင်ဒီအချုပ်တွေကလူရက်စတဲ့မြန်မာတွေကိုမဲဆောက်မြော်ရီမဲဆိုင်တာချီလိုက်ရနောင်းကော့တောင်လန်းတွေကနေပြန်လဲလွှဲပြောင်းပေးလို့ရှိပါတယ်။ကိုဗစ်ကဘေးကာလမှာနေဆက်လန်းတွေတရားတွေပိတ်ထားတဲ့အတွက်ပြည်နှံတန်ပေးခံရသူတွေကိုအကန့်အသတ်နဲ့သာပြန်ပို့ခဲ့ပါတယ်။ဒီထဲမှာတော့မဲဆောက်မြော်ရီချစ်ကြည်တရားနှစ်ကနေပြည်နှံတန်ပေးသူတွေကိုအများဆုံးလွှဲပြောင်းပေးနေတာဖြစ်ပြီးတပတ်မှ3ရက်လောက်ကနေရက်ပြန်ပို့ပေးနေတာပါ။ရနောင်းကော့တောင်ရေလန်းကတော့ကော့တောင်မြို့ကစောက်ကြီးစင်တာမှာလက်ခံနိုင်တဲ့လူရေပမာဏကိုကြည့်ပြီးထိုင်းဘက်ကနေတလမှာ2ကြိမ်ခန့်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင်။